တောင်ကိုရီးယားနိုင်ငံရဲ့အာဏာရပါတီဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌမစ္စတာဆုံယောင်ဂီးနဲ့ VOA တည်တံ့တွေ့ဆုံမေးမြန်းစဉ်မှာသူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအပြည့်အဝထောက်ခံကြောင်းပြောပါတယ်ဒီအကြောင်းတွေ့ဆုံမေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာအဖွဲ့အစည်းထားတဲ့ NUG အစိုးရကိုအပြည့်အဝထောက်ခံအားပေးနေပြီးလိုအပ်တဲ့အကူအညီတွေကိုတတ်နိုင်သမျှပံ့ပိုးသွားမယ်လို့ကိုရီးယားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမစ္စတာဆုံယောင်ဂီးကဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိခဲ့ VOA နဲ့တည်တံ့တွေ့ဆုံမေးမြန်းခြင်းမှာပြောကြားလိုက်တာဖြစ်ပါတယ
် We do not recognize these legal committees to junta we are strongly support NUG of Myanmar I'm going to New York
ကျွန်တော်တို့အနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုမထောက်ခံဘူးဆိုတာတရားဝင်ပြောထားပြီးဖြစ်တယ်လို့NUG အစိုးရကိုအပြည့်အဝထောက်ခံပါတယ်။ဗုဒ္ဓဟူးနေ့မှာနယူးယောက်မြို့ကိုသွားပြီးမြမအရေးလိုအပ်တာတွေကိုကူညီနိုင်ဖို့တန်အမတ်ကြီးဦးကျော်မိုးထွန်းနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။အခုလိုမြမຫນွေဦးတော်လံရေးကိုကျွန်တော်တို့ပါတီကထောက်ခံရတာဟာ1980တုန်းကဆင်အာနာရှင်လက်ထက်တောင်ကိုရီးယားဂွမ်ဂျူးမြို့မှာဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုစစ်တပ်ကရရက်ဆက်ဆက်ဖြိုခွဲတပ်ဖြတ်ခဲ့တဲ့အတွေ့အကြုံကျွန်တော်တို့စီမှာရှိပါတယ်။အခုမြန်မာပြည်သူတွေရင်ဆိုင်နေရတာနဲ့တူပါတယ်။ဒါကြောင့်မြန်မာပြည်သူတွေလည်းဆက်အာနာရှင်လက်အောက်ကလွတ်မြောက်စေခြင်းနဲ့အတွက်ထောက်ခံအားပေးနေရတာပါ
။မစ္စတာဆွန်ယောင်ဂီးနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်ရောနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကိုလေ့လာဖို့အတွက်ပါဝါရှင်တန်ဒီစီမြို့တော်နဲ့နယူးယောက်မြို့တွေကိုလာရောက်တာဖြစ်ပါတယ်။ NUG အစိုးရရဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အာနာယကိုရီးယားဒီမိုကရက်တစ်ပါတီအနေနဲ့မြန်မာရေးကိုအာရုံစိုက်ကူညီမှုအတွက်အားရမိကြောင်းပြောပါတယ်
။သမ္မတကြီးကိုရိုင်ဘူဟာစာသူ့ရဲ့အင်ပြာတော်ကနေပြီးတော့အန်ဂျီဆိုးရနဲ့လက်တွဲပြီးတော့မြန်မာဒီမိုကရေစီရေးကိုအဲဆောင်နေတဲ့ပုဂ္ဂိုလ်များနဲ့ထိတွေ့ဆက်ဆံသွားပါမယ်လို့တရားဝင်ကြေညာထားပြီးဖြစ်ပါတယ်။အခုမစ္စတာဆော်ယောဂီဆိုတာကလေပါမန်လွှတ်တော်အမတ်အချိန်ကလေးကကျွန်တော်တို့ကိုအားပေးကူညီထောက်ခံခဲ့တဲ့ပုဂ္ဂိုလ်တူဖြစ်လို့အထူးအတူသူကနောင်လာမဲ့ဆယ်နှစ်ပေါ့လေအဲ့ဒီအချိန်မှလည်းသူကကိုရီးယားနိုင်ငံရဲ့သမ္မတလောင်းဖြစ်သွားထိပ်ကပြေးနေတဲ့ပုံစံတူဖြစ်ပါတယ်အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရရဲ့မြန်မာကိုယ်စားလှယ်ရုံးကိုကိုရီးယားမှာဖွင့်ပြပေးတဲ့အချိန်ထိကိုကြည့်ရင်အဖြစ်ကျွန်တော်တို့ကိုဟဲ့လားဘယ်လောက်ထိကိုရီးယားအစိုးရကအားပေးနေလဲဆိုတာကမြေကြီးလက်ခတ်မလွယ်ဘူးဆိုတာကျွန်တော်ပြောချင်ပါတယ
်မြန်မာပြည်သူတွေအားတင်းထားကြဖို့လိုအပ်ကြောင်းလဲမစ္စတာဆွန်ယောင်ဂီးကပြောပါတယ
် Freedom is not free as we are all together the fighting for democracy
လူလတ်မှုဆိုတာဘယ်တော့မှအလကားမရောက်ဘူးဆိုတဲ့စကားနဲ့အညီမြမဒီမိုကရေစီရေးအတွက်ကျွန်တော်တို့အားလုံးအတူတကွလက်တွဲပြီးလှုပ်ရှားရုန်းကန်နေရမှာပါမြမပြည်သူတွေကိုကမ္ဘာနိုင်ငံတွေကပါထောက်ခံအားပေးလာတဲ့အတွက်တနည်းမှာမြမပြည်သူတွေရဲ့ဆန္ဒအတိုင်းမဟုတ်ချအောင်မြင်မှုရရမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်မြမနိုင်ငံထဲမှာလက်နက်ကင်တွန်းလှန်တိုက်ခိုက်တာတွေရှိနေတာကိုကျွန်တော်တို့အနေနဲ့နားလည်ပါတယ်ကျွန်တော်တို့တောင်ကိုရီးယားဂွမ်ဂျူးမြို့ဒီမိုကရေစီတော်လှန်ရေးတုန်းကလည်းဒီလိုပဲလက်နက်ကင်တွန်းလှန်မှုတွေရှိခဲ့ပါတယ
် NLD အစိုးရလက်ထက်စီးရင်နေရတောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံမှာစက်ထမမြောက်အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်တောင်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားကြဖို့တရားဝင်ကြေညာထားတယ်လို့ NUG ရဲ့ကိုယ်စားလှယ်ဦးရန်နိုင်ထွန်းကပြောပါတယ်တောင်ကိုရီးယားအစိုးရအနေနဲ့ NUG အစိုးရကိုထောက်ခံတယ်လို့တရားဝင်စာထုတ်ထားတာမျိုးမရှိသေးပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးငြိမ်းချမ်းတည်ငြိမ်ရေးအတွက်ကြိုးပမ်းကူညီသွားမယ်လို့ဩဂုတ်လကုန်ပိုင်းကကိုရီးယားသမ္မတအိမ်ပြတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ3000ကိုလည်းတောင်ကိုရီးယားကလှူဒါန်းခဲ့ပါတယ်ခင်ဗျာ။